မေရိကန်ပြည်ထောင်စုအနေနဲ့အာဖရိကနဲ့ရှေ့လယ်ပိုင်းဒေသတွေကဒုက္ခသည်တွေကိုမနစ်ကစီဇန်ထရထက်ပိုလျှော့ပြီးတော့လက်ခံသွားဖို့အမေရိကန်နိုင်ငံသားဝန်ကြီးဌာနကအဆိုပြုချက်ကလန်းထားပါတယ်။လာမယ့်နှစ်တွင်အာရှဥရောပလက်တင်အမေရိကနဲ့ကရီဘီယံကျွန်းနိုင်ငံတွေကရောက်လာမယ့်ဒုက္ခသည်တွေကိုပိုပြီးတော့တိုးမြင့်လက်ခံမှာမို့အခုလိုမျိုးအဆိုပြုချက်တင်သွင်းရတာလို့ဆိုပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးဌာနကအဆိုပြုတဲ့ဒုက္ခသည်ခွဲထွက်နယ်မှာဒီအာဖရိကကတစ်တောင်းတစ်ထောင်တောင်အာရှတဝိုက်နိုင်ငံတွေက9တောင်အရှေ့အာရှက4တောင်ဥရောပက3တောင်လက်တင်အမေရိကနဲ့ကရီဘီယံနိုင်ငံတွေက3တောင်လက်ခံမှုပြောထားပါတယ်ဒီရေအတွက်ကနောက်ဆုံးဆင့်ဖြစ်တော့အဆုံးဖြတ်ချက်မချသေးပါဘူးအခုဆိုပြချက်ကိုစက်တင်ဘာလ30ရက်နေ့မတိုင်ခင်လွှတ်တော်မှာဆွေးနွေးပြီးတော့ဆုံးဖြတ်သွားဖို့ရှိပါတယ်လာမယ့်နှစ်2019အတွက်အမေရိကန်ကလက်ခံမဲ့ဒုက္ခသည်3တောင်ဆိုတဲ့အရေအတွက်ဟာအမေရိကန်ပြည်ထောင်စုဒုက္ခသည်စီစဉ်သမိုင်းမှာအ ਨੇ ဆုံးအရေအတွက်ဖြစ်ပါလိမ့်မယ်ရင်သမရဟောင်းဘာရဲ့ဥပမာလက်ထက်မှာတော့ကလက်ခံခဲ့တဲ့ဒုက္ခသည်က15,000ရှိပါတယ်။အမေရိကန်မှာမြန်မာပြည်ကရောက်လာခဲ့တဲ့ဒုက္ခသည်က38,000ကျော်ရှိပြီးအများစုကကရင်နဲ့ချင်းတိုင်းသားတွေဖြစ်ပါတယ်။ကရင်က9,000နဲ့ချင်းက6,000လောက်ရှိပါတယ်။အခုချိန်ထိအမေရိကန်ကိုမြန်မာကရောက်လာတဲ့ဒုက္ခသည်တွေနိုင်ငံကြီးခုလုံးဝင်တောင်းခံထားသူစုစုပေါင်း23,000ရှိပါတယ်။